ရွေးကောက်ခံသမ္မတဖြစ်လာတဲ့မွန်ဂျေအင်းဦးဆောင်မဲ့အစိုးရတဲ့အနေနဲ့မြောက်ကိုရီးယားအရေးကိစ္စကင်တွယ်ရေးဒုံးလက်နဲ့ရန်ကာကွယ်ရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားမှာပြည်လည်အောင်ဆောင်ရွက်ရေးစတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရနိုင်ပါတယ်။ဒါအပြင်မွန်ဂျေအင်းအစိုးရတဲ့နဲ့မြန်မာနိုင်ငံဆက်ဆံရေးဘလို့တက်ရောက်ပြောင်းလဲမှုတွေရှိနိုင်မလဲ။ရှားဖောင်ကဆက်ပြီးပြောပြပါရှင်။
တောင်ကိုရီးယားမှာအင်ကာနေကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာလီဘရယ်အတွင်းမြင့်ရှိသူမွန်ဂျေအင်းမဲအများစုနဲ့အနိုင်ရသွားပါပြီ။မဲအများစုရေတွက်ပြီးအနိုင်ရလောက်တယ်လို့တေချာသွားချိန်မှာမွန်ဂျေအင်းကအင်ကာနေညမှာပဲသူ့ကိုထောက်ခံတဲ့သူတွေကိုဆိုးမြို့တော်မှာအောင်ပွဲခံတဲ့မိကွန်းပြောကြားခဲ့ပါတယ်
။ "내일부터 저는 국민 모두의 대통령이 되겠습니다."
မနေ့ပြန်ကနေစပြီးအားလုံးကိုကိုစားပြုတဲ့သမရတယောက်ကျွန်တော်ဖြစ်လာတော့မှာပါပြည်သူအားလုံးညီညွတ်မှုရှိအောင်ဆောင်ရွက်မဲ့သမရဖြစ်အောင်ကြိုးစားသွားမှာဖြစ်တယ်လို့ကျွန်တော်ကိုမထောက်ခံသူတွေရဲ့အကြိုးကိုပါဆောင်ရွက်သွားမဲ့သမရဖြစ်စေရပါမယ
်သူ့ရဲ့နောက်မှာလိုက်နေတဲ့ပြိုင်ဘက်သမရလောင်းတယောက်ကသူတို့ရှုံနေကြောင်းဝန်ခံခဲ့ပြီးတဲ့နောက်လေဘရကြတဲ့လူအခွင့်ရေးရှိနေဟောင်းမွန်ဂျေအင်းကရွေးကောက်ပွဲမှာအနိုင်ရကြောင်းအောင်ပွဲခံတဲ့မိကွန်းပြောခဲ့တာပါသူဟာတစ်ချိန်တုန်းကတောင်သားဆန္ဒပြမှုတွေကိုဦးဆောင်ခဲ့တဲ့အမှုနဲ့သမရယာဒူးကနေဖြုတ်ချခံလိုက်ရတဲ့ပကွန်ဟေးကနေထောင်ချတာခံခဲ့ရဘူးသူလည်းဖြစ်ပါတယ်။အခုအခါမှာအာဂတိလိုက်စားမှုတွေနဲ့ဖန်စီတရားစွဲခံနေရတဲ့သမရဟောင်းပကွန်ဟေးအစိုးရရဲ့နိုင်ငံရေးအရှုပ်တော်ပုံတွေကြောင့်အစိုးရဘော်အယုံကြည်နည်းနေတဲ့ပြည်သူတွေရဲ့ယုံကြည်မှုရရှိအောင်သမရတေလောက်ရမှာဖြစ်တယ်လို့ကွန်ဆာဗေးတစ်နဲ့လီဘရယ်အတွင်းမြင့်ရှိသူကြားသဘောထားကွဲလွဲမှုတွေရှိနေတဲ့တိုင်းပြည်ကိုသူဦးဆောင်သွားရတော့မှာဖြစ်ပါတယ်။2012ခုနှစ်သမ္မတရွေးကောက်ပွဲတုန်းကတော့ပြည်တွင်းလုံခြုံရေးကိုဦးစားပေးတဲ့ conservative ဖြစ်သူ Park Geun-hye ကိုမွန်ဂျေအင်းကတီတီကလေးကပ်ပြီးရှုံ့နှိမ့်ခဲ့တာပါမွန်ဂျေအင်းကသူသမ္မတဖြစ်လာရင်ပညာရေးနဲ့ပြည်တွင်းအလုပ်ကံရရှိရေးအတွက်အစိုးရရဲ့အသုံးစိတ်တွေတိုးမြင့်သုံးစွဲမယ်လို့ပြောဆိုထားတာကြောင့်သူ့ကိုကြိုက်နှစ်သက်ကြတာဖြစ်တယ်လို့သူ့ပေါ်ထောက်ခံသူများပြားကပြောကြပါတယ်ဒါပေမဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးကိုလှူလာတဲ့မွန်ဂျေအင်းရဲ့မူဝါဒတချို့ကြောင့်တောင်ကိုရီးယားရဲ့လုံခြုံရေးကိုအားနည်းစေနိုင်တဲ့ဆိုသူတွေကတော့သူ့ကိုလက်မခံခြင်းကြပါဘူး။မွန်ဂျေအင်းဟာမြောက်ကိုရီးယားနဲ့ပြန်လည်ပေါင်းစည်းရေးအတွက်ဆွေးနွေးမှုတွေကိုတိုးမြှင့်လှုပ်ဆောင်ဖို့လှူလာတဲ့တစ်ချိန်တည်းမှာပဲမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုအစီအစဉ်တွေကိုဆွန့်လွတ်ဖို့အတွက်အထောက်အကူဖြစ်စေမယ်ဖိအားပေးမှုတွေနဲ့ဒဏ်ခပိတ်ဆို့တာတွေကိုဆက်လက်ထားရှိဖို့လှူလာသူဖြစ်ပါတယ်။သမရတဲ့အနေနဲ့မြောက်ကိုရီးယားရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကြားမှာခက်ခဲတဲ့တန်ကင်းတမန်ကင်းဆောင်ရွက်မှုတွေသမရတဲ့လောက်ရလိမ့်မယ်လို့ဆိုးမြွန်မှာရောက်နေတဲ့ VOA သတင်းတောက် Brian Fadden ကတုံ့တက်ပါတယ်။အခုတောင်ကိုရီးယားနိုင်ငံမှာတက်ဆင်ထားပြီးဖြစ်တဲ့အမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေး Ted Snit နိုင်ငံမှာထားရှိရေးပြန်လည်စဉ်းစားသင့်တယ်လို့မွန်ဂျေအင်းပြောဆိုထားပူပါတယ်။ Ted Snit ကြောင့်တောင်ကိုရီးယားနဲ့တရုတ်ဆက်ဆံရေးထိခိုက်နေတာပါ။ကိုရီးယားကျွန်းဆွယ်မှာဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ချထားခြင်းဟာဒေသအတွင်းအမေရိကန်ကစစ်ရေးခြေစက်လာနေတယ်လို့တရုတ်ဘက်ကမြင်ပြီးဒါကိုမလိုလားတဲ့အတွက်တောင်ကိုရီးယားပေါ်ခရီးသွားလုပ်ငန်းနဲ့ကုန်ပစ္စည်းတင်ပို့မှုတွေကိုတရုတ်ဘက်ကတင်းကျပ်ကန့်သတ်နေပါတယ်။ခုလိုတောင်ကိုရီးယားအတွက်အရေးကြီးတဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးကိုသမ္မတအသစ်အနေနဲ့ချိန်ခွင်ရှာညှိဆောင်ရွက်သွားမှာကစိန်ခေါ်မှုတစ်ခုဖြစ်လက်လာသူတွေကတုံ့တက်နေကြပါတယ်။တောင်ကိုရီးယားမှာအစိုးရတဲ့ပြောင်းလဲဖြစ်လာတော့မှာမို့မြန်မာနိုင်ငံနဲ့ဆက်ဆံရေးအပေါ်မှာရောဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။တောင်ကိုရီးယားမှာနေထိုင်သူမြန်မာအရေးဆောင်ရွက်သူကိုရနိုင်ထွန်းရဲ့အမြင်ကတော့
သူကဒီမိုကရက်တစ်ပါတီရောဒီမိုကရက်တစ်ပါတီဆိုတာကအရင်ကဒီကိုရီးယားနိုင်ငံရဲ့လိုပဲဆုရှင်ဖြစ်တဲ့သမ္မတကီဒီဂျုံပါတီရာဖြစ်ပါတယ်အဲ့တော့ဒီဒီမိုကရက်တစ်ပါတီနဲ့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီအရေးနဲ့ကအဆက်ဆက်တွေအများကြီးရှိပါတယ်ပမိုင်းကြောင်းတွေတူတာတွေလည်းအများကြီးရှိပါတယ်စဉ်ဆက်မပြတ်ကူညီထောက်ပံ့မှုတွေလည်းရှိခဲ့ပါတယ်အခုကျွန်တော်တို့ကိုရီးယားနိုင်ငံမှာရှိနေတဲ့အချိန်ကာလတောက်လျှောက်တော့မှလည်းဒီဒီမိုကရက်တစ်ပါတီရာပဲကျွန်တော်တို့ကူညီတာတွေပြင်မာတွေထောက်ခံတာတွေအများကြီးရှိခဲ့ပါတယ်မြန်မာနိုင်ငံအတွင်းမှာဒေါက်ဆန်းစုကြည်အချင်းကြနေတဲ့အချိန်ကာလမှာလည်းတောက်လျှောက်လို့အားပေးကူညီထောက်ပံ့ကြတာကကျွန်တော်ဒီကိုရီးယားနိုင်ငံရဲ့ဒီမိုကရက်တစ်ပါတီရပါအခုဒီဒီမိုကရက်တစ်ပါတီရနေပြီးတော့ကိုရီးယားနိုင်ငံရဲ့19ချိန်မြောက်သမ္မတဖြစ်ဝန်ကြီးကယူထံလိုက်ရတဲ့အချိန်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကတော့စီးပွားရေးမဆန်တဲ့အတွင်းကြကြရင်းပွင့်လင်းစွာနဲ့ဆက်ဆံမှုတွေဖြစ်ပေါ်လာပါလိမ့်မယ်အရင်တုန်းကတော့မြန်မာနိုင်ငံကိုဒီစီးပွားရေးဆန်တဲ့ဆက်ဆံမှုတွေနဲ့အစိုးရကနေပြီးတော့ဆက်ဆံခဲ့ပါတယ်အခုဒီဒီမိုကရက်တစ်ပါတီအစိုးရလက်ထက်မှာဒီမိုကရက်တစ်ပါတီကပုဂ္ဂိုလ်ကသမ္မတဖြစ်လာတဲ့အချိန်မှာမြန်မာနိုင်ငံနဲ့အတွင်းကြကြရင်းနှီးစွာနဲ့ဒီမိုကရေစီရေးကိုအားပေးတဲ့ဆက်ဆံမှုဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ကတော့ထဲဝင်လေးလေးနဲ့နဲ့ယုံကြည်ပါတယ်ခင်ဗျာ
တောင်ကိုရီးယားရွေးကောက်ပွဲမှာမဲအများစုနဲ့အနိုင်ရသွားတဲ့မွန်ဂျေအင်းဟာတောင်ကိုရီးယားသမ္မတအဖြစ်ဒီကနေ့ဗုဒ္ဓဟူးနေ့မှာကျန်းသစ္စာကျင်းပမှာဖြစ်ပါတယ်ရှင်